မြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလမ်းမဝင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံချဖို့အင်ကာနီမှာတိုက်တွန်းပါတယ်စစ်ကောင်စီရဲ့တရားဝင်မှုကိုစန့်ကျင်ရင်းပယ်ပြီးစစ်ကောင်စီရဲ့ပေါ်ပြင်းထန်တဲ့ပူးပေါင်းတိုက်ခတ်ပိတ်ဆို့နိုင်ရေးအတွက်ကုလသမဂ္ဂဖွဲ့ဝင်နိ Tatui, Lua Chetwego, Popia Tade, Chin Kansa Deko, Gula Damgaye, Myanmar Lu Kuye Saya, Chukos Le Tom Andrewska, Siana Temu Nene Pivo Tie Luma Topiana Pipare. လွန်ခဲ့တဲ့နှစ်နှစ်တုန်းကစစ်တပ်ကအခြေခံဥပဒေနဲ့မညီညွတ်ဘဲအာဏာသိမ်းခဲ့ပြီးဒီမိုကရေစီနည်းကမ်ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့အကြမ်းဖက်မှုတွေဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာလူထုအတွက်လူခွင့်ရေးချိုးဖောက်မှုလူသားချင်းစာနာကူညီမှုနဲ့စီးပွားရေးဆိုင်ရာပြဿနာအကျပ်တဲတွေအကြီးအကျယ်ဖြစ်စေခဲ့ပြီးနိုင်ငံတော်ဆက်ကျင်မှုတွေဖြစ်လာစေခဲ့တယ်လို့လည်းအထူးကို ောက်တော့ပြန်မှုတက်ကအရေးပါပါတယ်လို့အထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်ရှင်။